ကျောက်ဖြူကူမင်းမိရထားလမ်းဖောက်လို့ရေးစီမံကိန်းကိုပြည်သူ့စံနာအရာဖြတ်သိမ်းလိုက်ပြီလို့နေပြည်တော်ကလာတဲ့သတင်းနဲ့အတူရန်ကုန်ကသတင်းဂျာနယ်တွေမှာဖော်ပြကြပေမဲ့မိရထားဝန်ကြီးဌာနလက်အောက်ခံမြမမိရထားဌာနကတာဝန်ရှိသူတွေကတော့ဒီစီမံကိန်းနဲ့ပတ်သက်လို့ဘာဆက်လုံးမလဲဆိုတာဆွေးနွေးနေသေးပဲလို့ပြောပါရတယ်။အကြောင်းဆုံးကတော့ VOA သတင်းတောက်မအေးအေးမာကပြောပြမှာပါရှင်
။နေပြည်တော်ကလာတဲ့သတင်းတွေအရတရုတ်မြန်မာသဘောတူထားတဲ့ကြောက်ဖြူကူမင်းရထားလမ်းဖောက်လုပ်မဲ့ကိစ္စကိုဖျက်သိမ်းလိုက်ပြီလို့ဆိုပေမဲ့မြမမီးရထားဌာနကတာဝန်ရှိသူတွေကတော့ဆွေးနွေးနေဆဲဖြစ်ကြောင်းစီမံအင်ဂျင်နီယာလည်းဖြစ်အထွေထွေမန်နေဂျာလည်းဖြစ်တဲ့ဦးစောဗယ်လင်တိုင်းကပြောဆိုလိုက်ပါတယ်
။အဲ့ဒီစီမံကိန်းနဲ့ပတ်သက်တဲ့ကိစ္စကတော့ကျွန်တော်မပြတ်သေးပါဘူးခင်ဗျာ။ဟိုဒီလိုပြောလို့ရလောက်အောင်လေမပြတ်သေးဘူးခင်ဗျာ။မပြတ်သေးတော့ကျွန်တော်တို့ပြီးလို့မရသေးဘူးခင်ဗျာ။ဒါဆိုတော့ကျွန်တော်တို့ကဟိုရှင်းပြောရင်ဟိုခွာပါကျွန်တော် MOU တော့ထိုးထားတာပါဗျာ။ဆိုတော့လေအဲ့ဒီ MOU ကအစ်ဆက်မလုပ်ရသေးဘူးခင်ဗျာ။
ဟုတ်ကဲ့ဆ
ရာ MOU တက်တန်းတော့ဟိုမှာကုန်သွားပြီပေါ့ဗျာဟိုမှာပြီးခဲ့တဲ့ဟိုလောက်မှာဧပြီမှာကုန်သွားပြီပေါ့ဒါပေမဲ့လည်းဆက်လုပ်မလုပ်ဆိုတာကျွန်တော်တို့ကသူတို့နဲ့မဆွေးနွေးရသေးဘူးအဲ့ဒီကိစ္စ
2011ခုနှစ်ဧပြီလကစပြီးချုပ်ဆိုထားတဲ့နှစ်ဖက်သဘောတူစာချုပ်အရ3နှစ်အတွင်းကြောက်ဖြူကူမင်းရထားလမ်းကိုအကောင့်ထဲပေါ်ဖို့စီမံထားပေမဲ့ဒီစီမံကိန်းနဲ့ပတ်သက်လို့တက်ကြွလှုပ်ရှားသူတွေကကန့်ကွက်တာလည်းရှိခဲ့တာပါ။ကြောက်ဖြူလူမှုကွန်ရက်ကဆက်သွယ်ညှိနှိုင်းရေးမှူးဦးထွန်းလွင်ကတော့ဒီရထားလမ်းဖောက်လုပ်မယ်ဆိုရင်ဒေသရဲ့လမ်းပန်းဆက်သွယ်ရေးအရအကျိုးရှိနိုင်ကြောင်းနဲ့ရထားဖောက်လုပ်တာကြောင့်နစ်နာမဲ့သူတွေအတွက်လည်းထည့်သွင်းစဉ်းစားဖို့လိုမယ်ဆိုပြီးအခုလိုပြောပါရယ်
။ကျွန်တော်တို့ကလေဒီမှာလည်းပဲဘလူးနားမသိဘူးဒေသခံတွေတော့ဘာမှမသိကြဘူးသို့တော်လည်းပဲဒီလိုင်းရှိနေရင်တော့ကျွန်တော်တို့ဟိုပါဗျာလမ်းမကြီးရှိရင်တော့အများစုကလမ်းကိုသဘောကျကြပါသူတို့လည်းပဲဒီလမ်းပေါက်လာရင်ချင်းတရုတ်ကဘာဖြစ်မယ်ညာဖြစ်မယ်လုံးမိုးမယ်ဘာညာဆိုတာတော့ပြောကြတာပေါ့ဗျာသူတို့လည်းပဲဆက်တွေ့ဘိုးရာတို့တမန်လူတွေရာတို့လေဒီလမ်းပေါက်လာမယ်ဆိုတဲ့အကိုမမြင်ကြပါဘူးညာတွေရာတို့အဲ့ဒီလမ်းတစ်ချောင်းညာတွေဆုံချုံမပေါ့ဗျာညာစုကတော့ဒီတောက်ပြူရန်ကျွန်းပေါ်မှာတော့သူချင်းလေသမားတွေကြီးပဲလေသူလမ်းဧရိယာကြီးကဘယ်လောက်တိမ်းလဲဆိုတာကျွန်တော်မသိဘူးပိတ်လိုင်းတစ်ချောင်းမှာလည်းပဲပိတ်လိုင်းတစ်ခုဖြတ်သွားတဲ့ဟာမှာလည်းပဲကျွန်တော်တို့ဆုံးပြီးကြပြီရတာတွေရတယ်မရတာလည်းပဲရှိတယ်ဆိုတော့ဒီထားလိုက်ပေါက်လာရင်တော့ဒီမီယာနဲ့ပတ်သက်လို့ဒီရုပ်ကရောစိုးရွားရောဘာတွေပြောမယ်ဆိုတော့ကျွန်တော်ကြည့်ကြမသိဘူးပေါ့လေ
။ဆိုတော့ဒါဆိုရင်ဒီလမ်းကိုဖောက်မယ်ပေါ့နော်ဒီစီမံကိန်းကိုလုပ်မယ်ဆိုတော့ဒေတာကန်ကြီးရဲ့သဘောတူညီချက်တွေများရယူသလားရှင
်။လုံးဝဒီနေ့ထိလုံးဝမရှိဒီစိုးရွားဖက်ကဒီကိစ္စကိုပြောတာလုံးဝမရှိဘူးကဒီနေ့ထိလုံးဝမရှိသေးဘူး။စိုးရွားဒီလိုအမျိုးကိုလုပ်ရမှာဒီလိုအမျိုးကိုဘာမှမလုပ်ဘူးကျွန်တော်တို့ကုန်ခဲ့တဲ့၄လလောက်ကဒီ China Myanmar Friendship Association ဆိုတဲ့ဖွဲ့တစ်ခုလာတယ်ဗျ။အဲ့မှာဒီရထားလမ်းကရထားလမ်းကုမ္ပဏီရဲ့ပတ်သက်တဲ့တရုတ်ကြီးတယောက်ပါလာတယ်။သူတို့တွေကဒီဂျေတာမှာဒီလမ်းဖောက်မယ်ဆိုရင်တဘောတာဘယ်လိုလဲဆိုတဲ့အကြောင်းကျွန်တော်တို့မေးတယ်။ကျွန်တော်တို့ကတော့မငင်ဘူးတို့တို့လည်းပဲဒီလမ်းကြီးပေါက်ရင်ဖြင့်ဒီလမ်းကြီးလာရင်ဖြင့်ရေတွေအများကြီးဆုံးချုံးမှာပဲဆိုတဲ့အကြောင်းသူတို့တရုတ်တွေကိုကျွန်တော်တို့ကပြောတယ်။ဟောနင်းနာကြီးပေးရမှာပေါ့ပေးရမှာပေါ့မပေးဘူးဆိုရင်တော့ကျွန်တော်တို့လဲသမားတွေကြီးပဲလေအများကြီးကဆုံးမပေါ့လေအများကြီးဆုံးမပေါ့
။ရခိုင်ပြည်နယ်ကြောက်ဖြူရံပြဲအမ်းမြို့နယ်တွေကိုဖျက်ဆီးသွားလာမဲ့ရထားလမ်းနဲ့ပတ်သက်ပြီးစီမံကိန်းကိုစတင်ဆောင်ရွက်နေတာတွေမတွေ့ရသေးကြောင်းဒေသခံတွေကတော့ဒီစီမံကိန်းနဲ့ပတ်သက်လို့ဘယ်လိုလှုပ်ဆောင်နေတယ်လဲဆိုတာမသိရှိဘူးလို့လည်းပြောဆိုကြပါတယ်။မြန်မာအစိုးရနဲ့တရုတ်နိုင်ငံက CREC လို့ခေါ်တဲ့တရုတ်နိုင်ငံမိထားကော်ပိုရေးရှင်းတို့ဟာ2011ခုနှစ်ကစလို့နှစ်ဖက်သဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားသလိုဒီစာချုပ်အရဒီရထားလမ်းဖောက်လုပ်မှုတွေဟာရခိုင်ပြည်နယ်မန္တလေးတိုင်းမကွေးတိုင်းရှမ်းပြည်နယ်တွေကိုဖြတ်ပြီးဖောက်လုပ်မဲ့စီမံကိန်းဆိုပြီးသိရှိရပါတယ်။ဒီစီမံကိန်းဟာရခိုင်ပြည်နယ်ကြောက်ဖြူကနေကုမင်းအထိမိုင်ပေါင်း850ကျော်အကွာအဝေးထိဖောက်လုပ်မဲ့စီမံကိန်းဖြစ်တယ်လို့အာရှပစိဖိတ်ဒေသရဲ့ Travel Daily News ရဲ့ဖော်ပြချက်အရဆိုရင်အမေရိကန်ဒေါ်လာ1ဘီလီယံတန်ပေါင်း2000ကျော်ကုန်ကျမဲ့စီမံကိန်းလည်းဖြစ်ပါတယ်။ဒီစီမံကိန်းကြောင့်ဖြစ်လာမဲ့ဆိုးကျိုးတွေနဲ့ပတ်သက်လို့လူမှုအဖွဲ့အစည်းတွေကထောက်ပြကန့်ကွက်တာတွေရှိခဲ့ပေမဲ့တောသူတောင်သားဒေသခံတွေကတော့ဒေသဖွံ့ဖြိုးရေးအတွက်ကန့်ကွက်စရာမရှိဘူးလို့လည်းပြောဆိုနေကြပါတယ်ရှင်။